အောင်လံသိရင်ကူကြောင့်ဆရာတော်ဘုရားကြီးအရှင်စံတိမှာဟောကြားထားတော်ဘဝင်ပိုင်းနှင့်ပြင့်စင်အမှာ
ဝေဒနာမှတဏှာဖွာဘဝင်ပိုင်းခြင်းစဉ်စားလိမ်တည်းအမှာဘဝင်ပိုင်းခြင်းစဉ်ဟာကာယကဒုက္ခဝေဒနာမှဝိကမ္မနာဘာဟာအဖြင့်တဏှာသတ်တဲ့ခြင်းစဉ်ဖြစ်တယ်အာနာမနာရှုဆိုင်ပြီးစိတ်ကိုသက်သာရာရအောင်နာသီဝထိကျက်၌မထားပဲနာသီဝထိကျက်၌သမာဓိထူထောင်၍မထားရတော့ပါဝင်ဆိုတာစိတ်ကြီးတက်တဲ့သဘောကိုခေါ်တယ်အဲ့ဒီအကြည်ဟာနှလုံးအင်ရဲ့တလက်သွင်းရသောသွေးကြည်ကိုမိနေတယ်စိတ်စေသိတို့မွေးဖွားရလဲဖြစ်တယ်ယူပကာယရှိကမ္မဇဝါယောနဲ့စိတ်တို့ဆက်ဆက်ပြီးတဲ့နေရာဖြစ်တယ်ယူပကာယဒီဟုသောမဟာဘုသုဝေးကိုရွေလျားစီလိုတဲ့စိတ်ဟာယူဘကာယရွေလျားဖို့ဘဝင်မှနှိုးစော်လှုပ်စော်ဆက်ဆက်ရတယ်။ယူဘကာယရှိဓာကြီးလေးပါပြင်းထန်လာတဲ့အခါကာယတံပဒဆိုတဲ့အနန္တဟာကြမ်းတမ်းတဲ့အနိဋ္ဌယတများကိုဘဝင်သို့ပို့ဆောင်ပေးတယ်။ဝင်ကုန်ပြီးဖြစ်တဲ့မနောဝิญဉ်နဲ့ရှင်တဲ့ဝေဒနာဟာအာဝိယယတာကိုခံစားပြီးမနောတံပဒကယူဘကာယဆိုတဲ့ဓာလေးပါဖောက်ပြန်မှုရဲ့အနိဋ္ဌယတများကိုဘဝင်ကုန်ပြီးဖြစ်တဲ့မနောဝိညာဉ်ရှင်တဲ့ဝေဒနာတိဟုသောနန္တရားသို့ဆက်လက်ပို့ပြီးတယ်ဒိဋ္ဌိနဲ့ရှင်တဲ့စိတ်ဟာဒုက္ခဝေဒနာနဲ့ဆက်ဆံပြီးဒေါမနတ္တစတဲ့ဆင်းရဲမှုများဖြစ်ပေါ်လာပြီးမခံစားခြင်းနဲ့ဒေါသသောများခန္ဓာအောင်ပြုမိခြင်းနဲ့လောဘစိတ်များဆက်လက်ဖြစ်ပွားလာတယ်အဲ့ဒီအခါစိတ်ရဲ့မိယာနှလုံးအင်းတင်းမှကြမ်းတမ်းလာတယ်အဲ့ဒီသဘောကိုပုရုဇဉ်တို့မသိသဖြင့်ခန္ဓာကိုယ်မှာဒဏ်ရာထိခိုက်မှုဖြားနာလာမှုဆိုတဲ့ဓာကြီးလေးပါဖောက်ပြန်လာတဲ့အခါဆင်းရဲကြတယ်။တေအောင်ဖောက်ပြန်တဲ့အခါအလုံးမဆင်းရဲကြတယ်။အခုကျင့်စဉ်ဟာယုံနံကိုဆက်ဆက်ပြီးတဲ့မနောတံဖတ်စာကိုခွာတတ်အောင်လေ့ကျင့်ပြီးတဲ့ကျင့်စဉ်ဖြစ်တယ်။ဝေဒနာဝိကံဘိတ်တော်ဝေဒနာကိုခွာ၍တရားထိုင်နေတယ်။ဓာကြီးပါဖောက်ပြန်မှုကြောင့်ဒုက္ခဝေဒနာဖြစ်ကဒေါမနတစိတ်များကိုခွာပြီးသီလပရိဋ္ဌာယမိမိနှစ်သက်ရရှုမှတ်မိကမ္မထာ၌သီလစတဲ့စောက်တည်ကျင့်ရမှာဖြစ်တယ်အဲဒါကြောင့်ဝေဒနာခွာနိုင်တဲ့ဖြင့်ဒုက္ခဝေဒနာကြောင့်ဇောမစောတော့လို့မနောတံပဒနိရောဓဖြစ်ပြီးဝေဒနာနိရောဓဖြစ်တယ်ဝေဒနာနိရောဓဖြစ်ကတဏနိရောဓဖြစ်တယ်တဏချုပ်ရင်ဆင်းရဲမှုချုပ်တယ်ဆင်းရဲမှုချုပ်ခြင်းဒီပင်နိရောဓဒီဟုသောနိဗ္ဗာန်ကိုဝိကမ္မနာဘာအဖြစ်မဲမောက်ပြုနိုင်ခြင်းဖြစ်တယ်ဒီခြင်းစဉ်ကိုနှစ်ပိုင်းခွဲထားတယ်မူလစတဲ့ရင်ကျင့်ရမယ်။လျှောင်ရဲ့အရိယဘုတ်ဖြင့်ကျင့်တဲ့ကျင့်စဉ်နဲ့ထိုင်သောအရိယဘုတ်ဖြင့်ကျင့်တဲ့ကျင့်စဉ်ဝေးရှုဘက်နှမျိုးပေးထားတယ်။ကျင့်စဉ်ရဲ့သဘောကိုနားလည်ပြီးပေါင်းမြောက်အောင်မြင်သွားရင်ဘယ်အရိယဘုတ်နဲ့မဆိုကျင့်နိုင်ပြီဖြစ်တယ်။ဘဝင်ချတတ်အောင်သို့မဟုတ်စိတ်နဲ့ရုပ်ကိုခွာတတ်အောင်သင်ပေးတဲ့နည်းဖြစ်တယ်။အဲ့ဒီလိုခွာတတ်ရင်နာရှုဘက်နှင့်32ကရတဓာလေးပါသဘောတသက်ရှုခြင်းစတဲ့မိမိကမ္မထံပေါ်ရာကိုရှုမှတ်ပွားများနိုင်တယ်။တရားကျင့်စဉ်ဤစနစ်မှာဓာလေးပါဖောက်ပြန်လာတဲ့အခါမှာသက်တာဖို့ခန္ဓာကိုယ်ပုရုဇဉ်ဓာလေးဖြစ်တဲ့စိတ်နဲ့လိုရာကိုလိုသလိုအောင်မြောင်းပြုပြင်ဖို့အတွက်နှလုံးအင်ကိုစတင်ညှိချဖို့ကြောက်ရောက်လာလိမ့်မယ်။အဲ့ဒီအခါမှာနှလုံးအင်ကိုညှိချဖို့တောင်းခံတဲ့တဏှာဒေါသနဲ့ရှင်တဲ့ရှိစိတ်ကိုအနတ္တသဘောမြင်အောင်ဆောက်ရှုပါ။ရုပ်ကိုအောင်မြင်အောင်ပြုပြင်မှရှိဖို့လိုက်လျောမိနောက်စိတ်မဖြစ်အောင်ဆွန့်လွတ်ထားလိုက်ပါဆွန့်လွတ်ခြင်းခွန့်လွတ်ခြင်းသီကံခြင်းတို့နှင့်အစွမ်းကုန်ကြိုးစားတော့ပါအဲ့ဒီအခါမနောတမ္မသဟာရုပ်ကိုမညွတ်နိုင်တော့ပဲဒေါသလောဘနဲ့ရှင်နဲ့ဇောချမ်းများငြိမ့်ကြကဓမ္မမို့ဘဝင်ကြကစိတ်ငြိမ့်အောင်သွားပါလိမ့်မယ်ရုပ်ပဲလောက်နာနာစိတ်မနာတော့ပါဘူးပရိစ္ဆေသုံးပါးရပ်သွားခြင်းဖြစ်တယ်စိတ်ဟာခန္ဓာကိုယ်ပြုပြင်လို့တဲ့တဏှာနှောင်ဖွဲ့မှုမှလွတ်မြောက်သွားခြင်းဖြစ်တယ်ဝိကမ္မနာဘာအပြင်လွမြောက်ခြင်းဖြစ်တဲ့ဒီခြင်းစဉ်အတိုင်းလျှောင်လဲရိယဘုံဖြင့်ကျင်သောအခါဝင်ကြသွားပြီးနောက်စိတ်ကြည်လင်လာပြီးခန္ဓာကိုယ်နဲ့စိတ်နဲ့မဆက်ဆက်ပဲတခြားစီကွဲနေတာကိုပိုင်းခြားမြင်လာပါလိမ့်မယ်တခြားအိမ်နေတဲ့လူတယောက်ကိုဘေးမှမိမိကိုယ်တိုင်ထိုင်ကြည့်မြင်နေရသလိုမိမိရုပ်သပြင်းကြပြီးသူ့လိုလိုရှူကြိုက်နေတဲ့သဘောကိုမိမိကိုယ်တိုင်ပြန်မြင်နေပါလိမ့်မယ်ဒါပြမှညွှန်ကြားချက်အတိုင်းဆက်လက်ပွားများအထောက်ပါဝင်ကြအားကောင်းနဲ့ပုဂ္ဂိုလ်များထားလျင်အထူးသတိထားပါစိတ်နဲ့ရုပ်ဆက်ဆက်မှုမရသဖြင့်စိုးရင်ကြောက်ကြမှုများဖြစ်တတ်တယ် ိပ်ပျော်နေတဲ့သူပုဂ္ဂိုလ်များဘီလူသိပြီတကယ်သူလုံမရပဲရှိတတ်တယ်အဲဒီလိုဖြစ်လာရင်အာနာပါနကမ္မထံကိုဖြည်းဖြည်းစတင်ရှုကြိုက်ပြီးဗိုက်ပြီးအောင်ရှုလာတဲ့အထိမယမနာမှန်မှန်ရှုကြိုက်ရင်လက်များကိုဖြန်းလိုက်ဆုံးလိုက်ပြုလုပ်ပေးပါခြေတော်များကိုနှဲ့လိုက်လှုပ်လိုက်ပြုလုပ်ပေးပါတတောင်စင်းများကိုွေးလိုက်ဆန်းလိုက်ပြုလုပ်ပေးပါဒူးစင်းများကိုွေးလိုက်ဆန်းလိုက်တဖြည်းဖြည်းပြုလုပ်ပေးပါမယမနာလှုပ်ရှားပေးပြီးတကောလုံးသွေးလေးပြန်လာမှဘယ်ဘက်သို့ဆောင်းလာတဖြည်းဖြည်းချင်းထပါလျောင်းလေအရိယာဘုံနှင့်ကျင်းနေအခြားသူတစ်ပါးလာရောက်လှုပ်နှိုးခေါ်ခြင်းမပြုရန်အထူးသတိထားပါယောဂီတို့လမ်းညွန်တဲ့ဤတိုင်းကြိုးစားအားထုတ်ကြပါ